ိုင်းနိုင်ငံလိတ်ကျွန်းမှာလူသတ်မှုဆွဲချက်နဲ့တည်ထောင်စီရင်ခံထားရတဲ့မြန်မာလူ့သမားနှစ်ဦးအတွက်မြန်မာအစိုးရကထိုင်းဘရင်မင်းမြတ်စီမှာအသနာခံစာတင်သွားမယ်အကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဆွေကပြောပါတယ်။ဗန်ကောက်မြို့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးစီးဆောင်ရွက်နေတဲ့အကြောင်းစက်တင်ဘာ2ရက်နေ့ကပြောလိုက်တာကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကအပြည့်အစုံပြောပြပေးမှာပါရှင်။
ဒီတိမ်လူငယ်နှစ်ဦးတို့အသက်ခံခဲ့ရတဲ့လက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကဩဂုတ်လ29ရက်နေ့မှာပဲတည်ရန်အမိန့်ကိုထက်ချလိုက်တာပါဒီအတွက်မြန်မာအစိုးရဘက်ကအသနာခံစာတင်ဖို့အတွက်ထိုင်းရှေ့တင်များကောင်စီနဲ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုခဲ့ကြတာပါတည်ရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်မြန်မာအစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံအသနာခံစာတင်သွင်းသွားမယ်လို့လည်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်မှာသတင်းတောက်တင်နဲ့တွေ့ဆုံခြင်းပြောကြားလိုက်ပါတယ်
။ဆက်ပြီးတော့လူမဲ့ကိစ္စကတော့ထိုင်းပြည်မင်းမြတ်စီကိုဟိုအသနာခံစာတင်ဖို့ပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲစာအုပ်စစ်စစ်နေပါတယ်။အဲဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုဒီသမတ်ရဲ့ညီလာနဲ့ညီဆက်လက်ဆောင်ပေးသမှုစီစဉ်ရှိပါတယ်။နိုင်ငံတော်ကြီးများအကြီးအကဲများကလည်းကြေညာချက်ရှိပါတယ်။ဌာနကလည်းပဲဟိုလူမတန်ရာရှိတယ်၊ထိုင်းနိုင်ငံမှာရှိတဲ့ဌာနကြီးတွေ၊ထိုင်းနိုင်ငံမှာရှိတဲ့ဟိုလူမအရာအဖွဲ့ကြီးတွေဝိုင်းဝန်းကူညီနေပါတယ်။အဆင့်လိုက်တဲ့ကူညီနေပါတယ်။ဆက်လက်ပြီးတော့မှညီနေဆွေးနွေးပါမယ်။ဒါတော့သူ့နိုင်ငံနဲ့သူ့ဥပဒေနဲ့ကြီးကြပ်တာဖြစ်တဲ့အတွက်နော်ဥပဒေနဲ့ညီပဲဆောင်ရွက်လို့ရပါမယ်။ဆက်လက်ပြီးတော့မှသက်ဆိုင်ရာနဲ့ညီနေဆွေးနွေးပြီးဆောင်ရွက်တော့ပါမယ်ကွ။
မြန်မာတန်ယုံကိုစားပြုပြီးလက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့ဥပဒေအရအကြံပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးဆောင်ပြီးစီစဉ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအခုလိုပြောသွားပါတယ်
။မြန်မာတန်မတ်ကြီးကိုယ်တိုင်အဲပူလင်းကြီးကဆောင်ရွက်နေပါတယ်။အခုဆိုရင်29ရက်နေ့ကခြားတဲ့ဒီအရုံအမိန့်ကိုလည်းတန်မတ်ကြီးဟိုပူယူရရှိပြီးပါပြီ။အဲ့ထိုင်းဘာသာစကားကိုအခုဘာသာပြန်နေပါတယ်။အားရကြနေပြီးတော့မကြခင်မှာထိုင်းရှင်နေများကောင်စီနဲ့ပြပါမယ်ပြပြီးတော့ထိုင်းရှင်နေများကောင်စီရဲ့အံ့ညာရယူပြီးတော့အဲဒီဟိုဟာကိုဒီလူကံအတွက်လုပ်တင်တာကိုဆက်လက်ဆောင်ရွက်ဖို့အစီအစဉ်လုပ်နေပါတယ်ခင်ဗျ
2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခဏ်အကျိုးဆောင်ထိုင်းရှင်နေများကောင်စီဘက်ကနေတရားရုံးအစစ်စစ်မှာခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကိုစမွေမျိုးနဲ့တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ချမှတ်ခဲ့တာပါဒီနောက်မှာတော့တရားရုံးအစစ်အစအယူခံတက်ခဲ့ပေမဲ့2018ခုနှစ်ထဲမှာလည်းတည်ရန်အမိန့်ကိုပဲပြန်ချခဲ့တယ်လို့2019ခုနှစ်ဩဂုတ်လ29ရက်နေ့မှာတော့နွန်ထဗူရီခရိုင်တရားရုံးမှာနောက်ဆုံးအယူခံကိုပယ်ချခဲ့ပြီးတည်ရန်ပဲပြန်ချခဲ့ပါတယ်မြန်မာရွှေပြောင်းလူသမားခက်မန်းကြီး4000လောက်အလုလုကင်နေတဲ့ကော့တောင်ပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စတင်မာလာမှာပြည်တိန်လူငယ်အုပ်တပ်ဖြတ်ခံရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတပ်မှုဖြစ်ပြီးနှစ်ပတ်အကျော်ကြာမှာဖမ်းဆီးခဲ့ပြီးလူတပ်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားဆွဲဆိုခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေချင်းထောင်ထဲမှာဖမ်းဆီးခံရတဲ့သူတို့2ယောက်ကိုတော့2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားခဲ့တာဖြစ်ပါလိမ့်ရှင
်။မအေးအေးမှပြပြသွားတာပါရှင်။အခုတော့အိန္ဒိယနိုင်ငံကနိုင်ငံသားစီစီရေးလုပ်ငန်းအတွင်းမှာနိုင်ငံမဲ့ဖြစ်သွားမဲ့လူ2000ပါရှိနေတဲ့အကြောင်းကိုအလှည့်ပေးပါမယ်။